ဖျားသခင်ကအစမှာကောင်းကင်နဲ့မြေကြီးကိုဖန်ဆင်းတယ်။ပြီးတော့မြက်ပင်စဘာပင်နဲ့တခြားအပင်မျိုးစုံကိုပေါက်စေတယ်။ပြီးတော့သားရဲ၊သားရင်၊ငှက်တွေနဲ့မြေပြင်ပေါ်မှာတွားသွားတဲ့တရိတ်ဆန်မျိုးစုံကိုဖန်ဆင်းတယ်။ပြီးတော့ဖျားသခင်ကမြေမှုန့်နဲ့အာဒံဆိုတဲ့ယောက်ျားကိုဖန်ဆင်းတယ်။သူ့ရဲ့နှကောင်းထဲကိုဇီဝအသက်မှုန့်သွင်းလိုက်တော့အာဒံဟာအသက်ရှင်တဲ့သူတစ်ယောက်ဖြစ်လာတယ်။အဲ့ဒီနောက်ဖျားသခင်ကအေဒင်ဥယျာဉ်ကိုဖန်ဆင်းတယ်။အဲ့ဒီဥယျာဉ်ကိုစောင့်ရှောက်ဖို့အတွက်အာဒံကိုထားထားတယ်။အဲ့ဒီဥယျာဉ်ရဲ့အလယ်မှာအသက်ပင်နဲ့ကောင်းမကောင်းကိုသိတဲ့အပင်ဆိုပြီးနှစ်မျိုးရှိတယ်။ဖျားသခင်ကအာဒံကိုဥယျာဉ်ထဲမှာရှိသမျှအပင်တွေရဲ့အသီးကိုစားလို့ရတယ်။ဒါပေမဲ့ကောင်းမကောင်းကိုသိတဲ့အပင်ရဲ့အသီးကိုတော့စားလို့မရဘူး။စားရင်သေလိမ့်မယ်လို့အမိန့်ပေးထားတယ်။အဲ့ဒီနောက်မှာဖျားသခင်ကအာဒံဟာတယောက်တည်းနေရင်အဆင်ပြေမှာမဟုတ်ဘူး။သူ့ကိုကူညီဖို့တင့်တော်တဲ့အဖော်တယောက်ကိုဖန်ဆင်းပေးမယ်ဆိုပြီးတော့အာရန်ကိုနှစ်နှစ်ချိုက်ချိုက်အိပ်ပျော်အောင်လှုပ်လိုက်တယ်။အာရန်အိပ်ပျော်သွားတဲ့အချိန်မှာသူ့ရဲ့ခန္ဓာကိုယ်ထဲကနံရိုးတစ်ချောင်းကိုထုတ်ပြီးအေးဝဆိုတဲ့မိန်းမကိုဖန်ဆင်းတယ်။ပြီးတော့အေးဝကိုအာရန်စီကိုခေါ်လာတယ်။အဲ့ဒီအချိန်မှာအာရန်က"သူဟာငါအသားထဲကအသား"ငါအယိုးတွေကအယိုးဆိုပြီးပြောလိုက်တယ်။အဲ့ဒီအချိန်တုန်းကသူတို့ဟာအဝတ်မဝတ်ပဲနေကြတယ်။ဒါပေမဲ့မရှက်ကြဘူး။အဲ့ဒီလိုနဲ့သူတို့နှစ်ယောက်ဟာအေရင်ဥယျာဉ်ထဲမှာနေသွားကြတော့တယ်။